ဘင်္ဂလားဒေ့ရှ်နိုင်ငံမှာအစိုးရဝန်ထမ်းအလုပ်နေရာအတွက်စစ်မှုထမ်းအောင်မိသားစုတွေကိုပေးထားတဲ့ခွဲလမ်းကိုလျှော့ချဖို့တရားရုံးချုပ်ကဒီနေ့ပဲဆုံးဖြတ်လိုက်တာကြောင့်ဆန္ဒပြကျောင်းသားတွေအတွက်အောင်ပွဲတစ်စီတစ်ပိုင်းဖြစ်ခဲ့ပါတယ်။အငင်းပွားစရာခွဲလမ်းစနစ်ကိုမကျေနပ်မှုတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ်ပေါက်ခဲ့ရကရတက်ဖွဲ့နဲ့ထိတ်တဲရင်ဆိုင်မှုတွေအတွင်းလူများပြားတိုက်ဆုံတဲ့အထိဖြစ်ခဲ့ပြီးတဲ့နောက်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာပါ။ပေါကူကကွန်ဆက်တခုနှစ်ဘင်္ဂလားဒေ့ရှ်နိုင်ငံလွတ်လပ်ရေးစစ်ပွဲမှာစစ်မှုထမ်းခဲ့သူတွေရဲ့မိသားစုဝင်တွေအတွက်အလုတ်ကင်နေရာ30ရာခိုင်နှုန်းခွဲထမ်းပေးထားတဲ့စနစ်ကိုဖျက်သိမ်းမှုအလုတ်ကင်ကောင်းတွေရှားပါတဲ့အပေါ်စစ်ပစ်နေတဲ့ကျောင်းသားလူငယ်တွေကတောင်းဆိုဆန္ဒပြကြတာဖြစ်ပါတယ်။ကျောင်းသားတွေအကြီးအကျယ်ဆန္ဒပြခဲ့ကြတာကြောင့်အစိုးရက2018ခုနှစ်မှာအစီအစဉ်ကိုရပ်ဆိုင်ခဲ့ဖို့ပြင်မဲ့ပြန်လည်ကျင့်သုံးဖို့ဇွန်လထဲမှာပဲအထက်တရားရုံးကကြေညာခဲ့ရတာကနေဆန္ဒပြပွဲတွေလည်းတကြောပြန်ပေါ်ပေါက်ခဲ့တာဖြစ်ပါတယ်။အထက်တရားရုံးရဲ့အမိန့်အပေါ်မှာအယူခံဝင်ခဲ့ရမှာတော့တရားရုံးချုပ်ကစစ်မှုထမ်းအောင်မိသားစုတွေအတွက်အလုတ်ကိုင်းခွဲတန်းနေရာကို900ခန်းနှုန်းထိလျှော့ချလိုက်ပြီး93ခန်းနှုန်းကိုအရေးချင်းပေါ်မူတည်ရွေးချယ်ဖို့နဲ့ကျန်တဲ့200ခန်းနှုန်းကိုတော့တိုင်းရင်းသားလူနည်းစုတွေလိမ့်စိတ်ကွဲပြားသူတွေနဲ့မတန်ဆွမ်းသူတွေအတွက်ပေးရဖို့သတ်မှတ်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ။